မယင်ချင်းနိုင်ပါရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်မစခင်မှာပဲသူရဦးရွှေမန်းတရုတ်နိုင်ငံကိုရောက်နေတာဟာပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့မြန်မာတရုတ်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းကိုဥပဒေနဲ့အညီလေ့လာဆန်းစစ်ဖို့ဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေရှိပါတယ်ဥရွှေမန်းဟာသူ့ရဲ့တရုတ်ခီးစဉ်တွင်မှခေတ်သစ်ပိုလန်မကြီးနဲ့ကပတ်လန်းစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်အသေးစိတ်နားဆင်ပါရှင်ဒီသတင်းပတ်အတွင်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံမှာကျင်းပမယ့် One Belt One Road နိုင်ငံကညီလာခံတက်ရောက်မယ့်တရုတ်ပြည်ခီးစဉ်မစခင်မှာပဲပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေပါတယ်။အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ကိုမသွားခင်မှာသူရဦးရွှေမန်းသွားရောက်တာဟာမြန်မာတရုတ်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းတွေကိုဥပဒေနဲ့အညီလေ့လာဆန်းစစ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။မြန်မာရေးလေ့လာသူဒေါက်တာတင့်ဆွေကတော့အခုလိုရှုမြင်ပါတယ
်ဥရွှေမန်းကတော့လက်ရှိတောင်းမှာရတော့ပြည်တော်စုလွှတ်တော်မှာဥပဒေလိုအပ်တာတွေပြင်ဆင်ရေးကိစ္စမှာပြည်ပနိုင်ငံနဲ့တရုတ်ပြည်ချာမှုစာရအနေနဲ့အများကြီးကိုဆောင်ရွက်ထားတော့ဒီကိုပြင်စရာပြုစရာတနည်းအားဖြင့်စာစစ်စရာတနည်းအားဖြင့်အမှန်တိုင်းအရှိတိုင်းကိုကြားအတွက်ဥရွှေမန်းသွားလာလဲချိန်နိုင်တယ်နောက်ဒုတိယတစ်ချက်ကျွန်တော်မြင်တာကဥရွှေမန်းဟာဟိုအရင်စစ်အစိုးရနောက်ဝတ်လက်ထက်တုန်းကလေသူကဒုတိယတတိယခေါင်းဆောင်တဦးနေနဲ့တရုတ်ပြည်နဲ့မြောက်ကိုရီးယားကိုဟိုသွားခဲ့တဲ့ခေါင်းဆောင်တဦးဖြစ်တယ်ဆိုတော့သူရဲ့အခန့်ကဏ္ဍကလည်းအဲ့ဒီကောင်ကလည်းပါခဲ့ဆိုတော့ကတရုတ်နိုင်ငံကလည်းဥရွှေမန်းကိုလာစေခြင်းမလို့ယူဆတယ်ဒါကြောင့်ဥရွှေမန်းရဲ့ခီးစဉ်ကတော့ကျွန်တော်အမှန်စကြက်ကတော့ဟိုအရင်တုန်းကဟိုဆက်ဆံရေးအရာတွေရောခုနောက်ထပ်ဒီဆိုရလက်ထက်မှာဒီလွတ်တော်လက်ထက်မှာပြည်ပြင်စရာတွေအတွက်ပါဒီနှစ်ချက်ကြောင့်သွားသလားလို့တော့ကျွန်တော်မှန်းကြည့်ပါတယ်
တရုတ်မြန်မာနှစ်နိုင်ငံကြားဒေသခံပြည်သူတွေနဲ့ပညာရှင်တွေကဆန့်ကျင်ကွမ်းကွက်နေတဲ့မြစ်ဆုံစီမံကိန်းလက်ပတော်ချင်းနေစီမံကိန်းနဲ့အခုဆက်လုပ်ဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကကြောက်ဖြူရင်းနှီးစီမံကိန်းတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဆိုပေမဲ့အများပြည်သူသိရှိအောင်ကြဲကြဲပြန့်ပြန့်ထုတ်ပြန်ချပြတာမျိုးတော့မရှိခဲ့ပါဘူးဒီပေါ်မှာဒေါက်တာတင့်ဆွေရဲ့အမြင်ကတော့
အစိုးရအပြောင်းလဲမှာအရင်ဆစ်စွာလက်ထက်နဲ့တမတာဦးသိန်းစိန်လက်ထက်တုန်းကဖြစ်ထားတဲ့ဒီနေ့အပြင်ဆက်ထားတဲ့အရာတွေမှာပြည်သူလူထုကသဘောမချတဲ့အရာတွေကိုဒီAnalysis တော့ကဟိုပြုပြမှုစူးစမ်းနေတယ်စူးစမ်းတဲ့အခါမှာနိုင်ငံသဘောတူချက်တွေနဲ့လှုပ်ထားတဲ့အားတွေကိုပြန်ပြင်ရတာကတော်တော်ကိုခရင်တော့ကနိုင်ငံခေါင်းဆောင်တွေနိုင်ငံတာဝန်ရှိသူတွေပြန်လာညှိနှိုင်းဆွေးနွေးမှုတွေလုပ်ကြတဲ့သဘောနဲ့ခုလိုနိုင်ငံကခေါင်းဆောင်တွေမကြမကြသွားပြီးတွေ့တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ဟိုအရေးပါတယ်တနည်းအားဖြင့်နိုင်ငံဆက်ဆက်ရေးအတွက်ဒီတဲ့ဒီပို့ကောင်းအောင်တနည်းအားဖြင့်အစဉ်ချောအောင်ကျိုးစားမှုတွေလိုပဲမြင်ပါတယ်ခင်
ဗျာမြမအစိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအရှိန်မြင့်လာသလိုတရုတ်သမ္မတမြမသမ္မတနဲ့မြမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကြားနှစ်နိုင်ငံယင်းနှီးမြုံနှံမှုတွေနဲ့ပတ်သက်လို့ပို့ပြီးတော့မှခိုင်မာအားကောင်းအောင်ဆောင်ရွက်လာနိုင်ခြေတွေနဲ့ပတ်သက်လို့လည်းဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ဒီလက်ရှိတရုတ်ကောင်းဆောင်မယ်လက်ရှိမတရရဲ့ဒီစာတွင်မဟာဗျူဟာကျတဲ့စီမံချက်ကြီးကတော့ဒီပိုးလမ်းမကြီးဖြစ်ပါသူကတော်တော်လေးကြီးကျယ်တယ်အဲ့ကမာဒေါ်အောင်စုကြည်ကဒီလူဆိုတက်လာတဲ့ခါမှာအဲဒါကိုသူကထောက်ခံထားတယ်အဲ့တော့ထောက်ခံရုံနဲ့ပြီးဒီပဲနဲ့လက်တွေ့လုပ်တဲ့ခါမှာဒီပိုဂရမ်မကြီးမဟုတ်ခပလမ်းကြီးမှာမြန်မာနိုင်ငံကတော်တော်လေးကိုအရေးပါတဲ့နေရာမှာရောက်နေတယ်အဲ့တော့လက်တွေ့အကောင့်ထဲပေါ်တဲ့ခါမှာအခုလိုနိုင်ငံအတောင်းအရှိဆုံးကောင်းဆောင်တွေကဆွေးနွေးကြရလိမ့်မယ်ဆွေးနွေးတဲ့ခါမှာဒေါ်အောင်စုကြည်ကလည်းမြန်မာနိုင်ငံရဲ့အမျိုးသားဂျိုစီဘွားဘက်ကနေကြည့်ပြီးဆွေးနွေးမယ်တရုတ်ဘက်ကလည်းသူလိုချင်တာလေးဆွေးနွေးမှာဖြစ်တော့ဒီအကြောင်းအရာလည်းအတော်ကိုအရေးပါလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
သူရဦးရွှေမန်းနဲ့တရုတ်မျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌတို့ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကဘီလ်ဂျင်းမြို့တော်မှာတွေ့ဆုံခဲ့တယ်ဆိုတာတရုတ်သတင်းတွေမှာဖော်ပြပါတယ်ခေတ်သစ်ပိုလန်မကြီးကပတ်လန်မကြီးစီမံကိန်းတိုးတက်အောင်မြင်ရေးမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်ဖို့အရှိန်မြင့်လှုပ်ဆောင်နိုင်မှုအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ပြည်ခီးစဉ်မစခင်မှာပဲသူရဦးရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်ရှင်